အမေရိကန်ပြည်ထောင်စုကထောက်လိုင်းအချက်လက်တွေကိုလူသိရှင်များထုတ်ဖော်ခဲ့တဲ့လုံခြုံရေးအေဂျင်စီဝန်ထမ်းဟောင်းအက်ဒဝတ်စနိုဒန်ဟာရုရှားနိုင်ငံမော်စကိုမြို့လေဆိပ်ကခီးတထောင်နားရနေရာမှာဗိုလ်ထုနေကထွက်ခွာမဲ့အရေးအယောင်တွေတွေ့ခဲ့ရပါတယ်။ဒါပေမဲ့လည်းရုရှားနိုင်ငံမှာခိုလုံဝင်လျှောက်ထားရမှာအခက်အခဲတချို့ရှိနေတာကြောင့်လေဆိပ်မှာပဲဆက်လက်နေထိုင်နေရတဲ့အကြောင်းသူ့ရဲ့အကျိုးဆောင်ရှင်တွေကပြောပါတယ်။ရုရှားနိုင်ငံကသတင်းတွေမှာတော့အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီဝန်ထမ်းဟောင်းစနိုဒန်အတွက်ခိုလုံဝင်နဲ့ပတ်သက်တဲ့ဆော်ရဆရန်တွေထုတ်ပေးခဲ့ပြီးတဲ့နောက်လေဆိပ်ကနေထွက်ခွာပြီးရုရှားနိုင်ငံကိုတရားဝင်ဝင်ဝင်ရရှိသွားပြီလို့ဖော်ပြနေကြတာပါ။စနိုဒန်ဟာဆိုရင်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့အလိုရှိနေတဲ့အမေရိကန်ပြည်ထောင်စုကဖမ်းဆီးမှာကိုရှောင်ရှားတဲ့အနေနဲ့မော်စကိုမြို့မှာရှိတဲ့ရှူရီမက်ကီယေဗိုလေဆိပ်ခီးတထောင်နားရနေရာမှာတလားလောက်နေထိုင်နေရင်းနဲ့ခိုလုံဝင်ရနိုင်မှုကြိုးစားနေတာဖြစ်ပါတယ်။ရုရှားနိုင်ငံသားသူ့ရဲ့အကျိုးဆောင်ရှင်တွေအနာတိုလီကိုချီရီနာကတော့ရုရှားနာမည်နဲ့ထံကနေလိုအပ်တဲ့စာရေးစာရင်းတွေမရသေးတာကြောင့်သူ့ရဲ့မှုတွေကလေဆိပ်မှာပဲဆက်လက်နေထိုင်သွားရမှာဖြစ်တဲ့အကြောင်းဘူဒူးနေကသူ့ရဲ့မှုတွေနဲ့တွေ့ဆုံပြီးမှပဲပြောဆိုသွားခဲ့တာပါ။ထိတ်တန့်လေးဝက်ထောက်လိုင်းရေးအစီအစဉ်တွေကိုပေါက်ကြားခဲ့သူဖြစ်တဲ့အမေရိကန်မှာအရေးယူနိုင်မှုသမ္မတဘရက်အိုဘားမားကစနိုဒန်ကိုပြန်လည်လွှတ်ပြောင်းပြီးတောင်းဆိုထားတာကိုတော့ရုရှားသမ္မတဗလာဒီမီယာပူတင်ကငြင်းဆန်ထားပါတယ်။